ယူအန်နိုင်ငံသူ့ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလမ်းလာမှုရှိကြောင်းအမေရိကန်ဆွေးနွေးကမနေ့ကထပ်မံတည်ပြုလိုက်ပါတယ်။ဒီမှာ2015ရောက်အစိုးရသောသဘောတူညီချက်တရားချင်းနဲ့အရင်ကဝေဖန်ထားဥပါတယ်။အမေရိကန်ရဲ့ဥပဒေပြဋ္ဌာန်းချက်အရယူအန်နိုင်ငံအနေနဲ့သဘောတူညီချက်ကိုလမ်းလာမှုရှိမရှိရပ်ပေါင်း90မှာတစ်ချိန်နိုင်ငံတော်ညီဌာနကကွန်ဂရက်စ်တော်ကိုအတိအသေးအကြောင်းကြားမှာဖြစ်ပါတယ်။အမေရိကန်ဆွေးရအကြီးဆုံးအရာရှိသူကတော့သဘောတူညီချက်ပါချက်တွေကိုယူအန်နိုင်ငံကလိုက်နာတယ်ဆိုပေမဲ့သဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုလိုက်နာမှုပြက်ကွက်နေတာကြောင့်ပုံမဖိအားပေးနိုင်အောင်သမတ်တန်ဆွေးရကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။ယူအန်နိုင်ငံကအကြမ်းဖက်ဝါဒီတွေကိုအားပေးနေပြီးအစ္စရေးနိုင်ငံပေါ်ရန်လိုတဲ့သဘောထားရှိနေစေဖြစ်တယ်လို့အမေရိကန်ကစိုက်ဘာအင်တာနက်ကတစ်ဆင့်တိုက်ခိုက်တာလူခွင့်ချုပ်ပေါက်မှုတွေကျူးလွန်လာလို့လုံရမျိုးတွေရှိနေတဲ့အန်ဒီအရှိဆုံးတိုင်းပြည်တစ်ခုဖြစ်အမေရိကန်ဆွေးရကယုံကြည်ထားကြောင်းလည်းတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီလိုလုံရတွေကသဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုအလေးမထားရရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။သဘောတူညီချက်ထဲမှာအားနည်းချက်တွေအများကြီးရှိနေပြီးဒါတွေကိုလည်းသမတ်ကန်ဆွေးရကပြင်ဆင်မှုကြိုးစားနေကြောင်းအမေရိကန်ဆွေးရအကြီးအကဲရှိနောက်တူကပြောဆိုခဲ့တယ်လို့သမတ်ဟောင်းဘရက်ကိုဘာမှလက်ထက်မှာသဘောတူညီချက်ကိုအကောင့်ထက်ပေါ်ကျင့်သုံးနေတာကိုလည်းဝေဖန်ပြောဆိုခဲ့ပါတယ်။ယူအန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်ပေါ်အမေရိကန်ဆွေးရရဲ့ရည်ရွယ်ချက်ကိုပြန်လည်သုံးသပ်နေကြောင်းလည်းပြောဆိုခဲ့ကြတာပါ။